ကမ္ဘာတစ်လုံးကိုဗစ် -19 ကူးစက်ခံရသူဟာတနင်္လာနေ့မှာ33သန်းနီးပါးရှိသွားပြီလို့ဒီရောဂါအတွက်စောင့်ကြည့်လေ့လာနေတဲ့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။တည်ဆုံးရသူကလည်းကမ္ဘာတစ်လုံးမှာတသန်းနီးပါးရှိနေပါပြီ။ American ပြည်ထောင်စုမှာတော့တရက်အတွင်း COVID-19 နောက်ထပ်အကူးဆက်ခံရသူ5000နီးပါးရှိလာတဲ့အတွက်အခုဆိုစုစုပေါင်းအကူးဆက်ခံရသူ9သန်းကျော်နေပြီလို့ American ကူးဆက်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဗဟိုဌာန CDC ကတနင်္ဂနွေနေ့မှာထုတ်ပြန်ပါတယ်။နောက်ထပ်သေဆုံးရသူကလည်း853ဦးရှိတဲ့အတွက်အခုဆိုသေဆုံးရသူပေါင်း2သိန်းကျော်ရှိနေပြီလို့ဖော်ပြထားပါတယ်။ကမ္ဘာမှာဒီရောဂါကူးစက်မှုဒုတိယအများဆုံးကအိန္ဒိယနိုင်ငံဖြစ်ပြီးကူးစက်သူ6သန်းနီးပါးရှိနေတယ်လို့တတိယအများဆုံးကူးစက်ခံရတဲ့နိုင်ငံကဘရာဇီးဖြစ်ပြီးကူးစက်သူ5သန်းနီးပါးရှိနေပါတယ်။ကမ္ဘာတစ်လျှောက်ဒီကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်လူမှုရေးစီးပွားရေးအခြေအကျထိခိုက်မှုရှိနေပါတယ်။ဒါအပြင်ဒီကိုရိုနာဗိုင်းရပ်စ်ကရောဂါကနေကမ္ဘာနိုင်ငံတွေကြားစိတ်ဝမ်းကွဲစရာတွေဖြစ်လာတာကြောင့်အလုံးရဲ့ဘုံရံသူဖြစ်တဲ့ဒီကရောဂါကိုအတူတကွလက်တွဲပြီးတက်ဖြတ်ကြဖို့ကိုရိုင်းဒီရောဂါကိုခံစားခဲ့ရတဲ့ဗြိတိန်ဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်ကနယူးယောက်မှာကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာစနေနေ့ကပန်ကြားခဲ့ပါတယ်။